သမ္မတပူတင်ရဲ့အတိုင်းအဝိုင်းရုရှားစီးပွားရေးလုပ်ငန်းရှင်တွေပေါ်ဩစတြေးလျနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့အလားတူပိတ်ဆို့အရေးယူလိုက်ပါတယ်။အဲဒီလုပ်ငန်းရှင်အများစုကဂျူးတွေဖြစ်ကြတာမို့အစ္စရေးနိုင်ငံအတွက်တော့အရေးယူရအခက်ပြဿနာတက်နေပါတယ်။အဲဒီလိုအရေးယူလိုက်တဲ့လုပ်ငန်းရှင်30တဲမှာအင်္ဂလန်ချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမာအဗရာမိုဗစ်လည်းပါဝင်ပါတယ်။2014ခုနှစ်ယူကရိန်းကိုတရားမဝင်တိုက်ခိုက်ပြီးကလေးကဒီလုပ်ငန်းရှင်တော်တော်များများဟာအဲဒီလိုရုရှားရဲ့လှုပ်ရက်ကနေအချိုးပြတ်ရခဲ့တဲ့ဒါမှမဟုတ်အဲဒီလှုပ်ရက်တွေကိုကူညီခဲ့ကြတယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရစ်စပိန်ကပြောပါတယ်ယူကရိန်းတပ်ဖွဲ့တွေအတွက်ဒုံးကျည်တွေနဲ့လက်နက်ပစ္စည်းတွေဝယ်ယူရမှာဩစတြေးလျနိုင်ငံကဒေါ်လာတန်း50အသုံးပြုခဲ့ပြီးဖြစ်ပါတယ်အဲဒီရုရှားကျူးလုပ်ငန်းရှင်အတော်များများကဣသရေးနိုင်ငံသားဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ကိုမကြာမီနှစ်တွေအတွင်းကရယူထားကြတယ်လို့ယူဆကြပါတယ်အနောက်နိုင်ငံတွေကသူတို့အပေါ်ပိတ်ဆို့အရေးယူထားတာနဲ့လည်းကန္နကောစာမဖြစ်စေဘဲအစ္စရေးမှာရနေတဲ့သူတို့ရဲ့လက်ရှိအနေအထားကိုလည်းဘလို့ထိမ့်ပေးနိုင်မလဲဆိုတာကိုစဉ်းစားအကြံပြုဖို့အစ်စ်မြင့်ကော်မတီတက်ကိုအစ္စရေးဆိုကဖွဲ့စည်းလိုက်ပါတယ်။ပဋိပက္ခပြင်းထန်လာတာနဲ့အမျှအစ္စရေးပေါ်ဖြီအားများလာနိုင်တယ်လို့ယူဆထားကြပါတယ်။